နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရင်ဆိုင်နေရတဲ့အမှုတွေထက်ကသဘာဝဘီအန်ရဲ့ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်25ကိုချုပ်ပေါက်တယ်ဆိုတဲ့အမှုအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နာယကတဦးဖြစ်သူဦးဝင်းထိန်ကဒေါက်အောင်ဆန်းစုကြည်ဘက်ကတက်တည်လိုက်ပေးဖို့ရှေ့နေကတစဉ်တရားရုံးကိုတင်ပြထားတယ်လို့ VOA ကစုံစမ်းသိရှိရပါတယ်။နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ထောင်နာအနည်း20ချမှတ်ခံထားတဲ့ဦးဝင်းထိန်ကတက်တည်ထွက်ဆိုမဲ့တင်ပြချက်အပေါ်တရားရုံးကလက်ခံလက်မခံဆိုတာနဲ့ဘယ်တော့စစ်ဆေးမလဲဆိုတာကိုတော့မသိရသေးပါဘူး။ဦးဝင်းထိန်ကိုနှိပ်ပြီးတော့အချုပ်ထောင်ကနေထောင်ပြောင်းမဲ့အစီအစဉ်ရှိပေမဲ့အခုထိတော့သူ့ကိုထောင်မပြောင်းသေးပါဘူး။ဒေါက်အောင်ဆန်းစုကြည်ဘက်ကတက်တည်လိုက်ပေးဖို့တရားရုံးကလက်ခံလို့မပြောင်းသေးတာဖြစ်နိုင်တယ်လို့သုံးသပ်တာရှိပေမဲ့ဒါနဲ့ပတ်သက်ပြီးတော့ VOA ကတိကျအတိမပြုတ်နိုင်သေးပါဘူး။ဒေါက်အောင်ဆန်းစုကြည်ရဲ့အမှုတွေကိုလိုက်ပါဆောင်နေတဲ့အကျိုးဆောင်ရှင်တွေကိုပုံမှန်144အမိန့်ထုတ်ပြီးတော့သတင်းဌာနတွေကိုမပြောဖို့စစ်ကောင်စီဘက်ကတားမြစ်ထားတာကြောင့်လဲအသေးစိတ်တွေကိုမေးမြန်းခွင့်မရပါဘူး။နေ့ပြီးတော့အထူးတရားရုံးမှာတော့ဒီကနေ့နိုဝင်ဘာ5ရက်နေ့မှာတောက်ကြနေတိုင်းစစ်ဆင်နေကြဒေါက်အောင်ဆန်းစုကြည်အပေါ်အကြတိလိုက်စားမှုဆွဲချက်တွေကိုဆက်ပြီးတော့စစ်ဆေးခဲ့တယ်လို့သုံးစုံစမ်းသိရှိရပါတယ်။အကြတိလိုက်စားမှုတမှုအတွက်စစ်ကောင်စီဘက်ကတက်တဲ့အဖြစ်ထွက်ဆိုဖို့ခေါ်ထားတဲ့ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းတည့်ရဲ့ဇနီးဒေါက်ခင်မိမိကျွဲကတော့ဒီကနေ့လဲတရားရုံးကိုလက်ရောက်ထွက်ဆိုခဲ့ခြင်းမရှိပါဘူး။တရားရုံးမှာတက်တဲ့ထွက်ဆိုဖို့ဒေါက်ခင်မိမိကျွဲရောက်မလာတာဒါတတိယအကြိမ်ဖြစ်ပါတယ်။ဒီကနေ့အတွက်အမှုလင်းမှုမှာနှမှုတစ်ခုနှမှုအတွက်ကိုပဲတရားရုံးမှာကြားနာစီစဉ်နိုင်ခဲ့ပါတယ်။ဒီနေ့တရက်ခွေမှာပူရဲနှမှုအတွက်နေပြည်တော်စီပင်ဌာနမှဟောင်းဦးဆိုးနိုင်ကိုရှင်နေရိကအဓိကမေးခွန်းထုတ်ခဲ့ကြတယ်လို့နေပြည်တော်ကလာတဲ့သတင်းတွေကသိရပါတယ်။နိုင်ငံတော်ပိုင်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ဟာအာဂတိမှုလင်းမှုအပါအဝင်အမှုပေါင်း7မှုနဲ့တရားရင်ဆိုင်နေရပြီးတော့ဒီထက်ကအမှု9မှုအတွဲဆွဲချက်တင်ခံထားပြီးဖြစ်ပါတယ်။